Pokemon Go game မှာလေကိုတီးတဲ့ game မှာရဲ့အကောင့်တွေနဲ့ရင်ဆိုင်တိုက်လို့ရတော့မယ် trainer battle ဆိုတဲ့ feature အသစ်ထွက်လာတော့မယ်တဲ့ကိုသားညုံကြီး Pokemon Go ပြည့်တက်ပြီးတော့တော်တော်ကိုစိတ်ဝင်စားနေကြပြီ
အဲ့လိုတကောင်နဲ့တကောင်ရင်ဆိုင်တိုက်လို့ရအောင်လုပ်မယ်လို့ game software ထွင်တဲ့ Niantic ကုမ္ပဏီကပြောထားတာပဲတော်တော်ကြာနေပြီမဆင်မမောအခုမှတကယ်ထွက်လာတော့မှာညှော်နေကြတဲ့သူတွေတော့မောလောက်ပြီ
ဒီဇင်ဘာလဇန်ပိုင်းလောကတော့ Niantic ကဒီ trainer battle feature အသစ်မှာဘာရပါမလဲဆိုတာတချို့အသေးစိတ်ကို Twitter ပေါ်ကနေကြေညာခဲ့တယ်2018ခုနှစ်မကုန်ခင်တော့တကဘာလုံးကပြည်သက်တွေအတွက်ထွက်လာမှာပါလက်ရှိကစားလို့ရတဲ့ဒီ Gym နဲ့ Raid Battle Feature တွေထက်ကို Trainer Battle Feature မှာထူးတာကတော့ကိုယ့်ရဲ့ Pokemon အကောင့်လေးတွေကိုတခြား Pokemon အကောင့်တွေနဲ့ချနိုင်အောင်တတ်မှတ်ထားတဲ့နေရာတွေမှာလိုက်ရှာနေကြမလို့ကိုတည်းရဲ့တခြား Pokemon Go Gamer နဲ့ချင်းပြီးတော့ချလို့ရတယ်အဲ့လိုအကောင့်လေးတွေရင်ဆိုင်တိုက်တဲ့အခါမှာလည်းပွဲတစ်ပွဲကို5မိနစ်အချိန်ပေးထားတယ်ဒီမှာတယောက်ကို Pokemon အကောင့်3000စီတုံးလို့ရတယ်။ကိုယ့်ရဲ့ Pokemon ကိုလည်းဘလောက်ပါဝါနဲ့ချကြလဲဆိုတာကို Grade ရဲ့ Ultra ရဲ့ Master ရဲ့ဆိုပြီးတော့မှအဆင့်30နဲ့ရွေးလို့ရတယ်။ပြိုင်တဲ့အကောင့်ရဲ့ဒီလက်ရည်ညီနေအောင်လို့မကစားခင်တည်းကဒီမှာတယောက်နဲ့တယောက်လိုချင်တဲ့ပါဝါကြိုညှိပြီးတော့သဘောတူဖို့တော့လိုပါရဲ့။ကိုသားညုံပြောသလိုပဲဒီ Trainer Battle Feature အပြည့်ထွက်လာဖို့အတွက် Pokemon Go ပြည်သက်တွေစောင့်နေတာကြားပြီးလို့ Gamer တွေ Online ပေါ်မှာစူးစီးရ Fandom ရဲ့ဒီ Editor Tom Regan ကပြောပါရဲ
့ Pokemon's always been about training, trading and battling and they finally introduced trading earlier this year which was huge and now battling here so I think people have been waiting a lot
Pokemon မှာကအကောင့်လေးတွေကိုလေ့ကျင့်သေးတာဒီကောင်နဲ့ဒီကောင်ရင်ဆိုင်တက်ကြတာအကောင့်တွေအလဲအလှယ်လုပ်ကြတာကအဓိကပါ2018နှစ်စမ်းပိုင်းတုန်းကအကောင့်တွေလဲနေတဲ့ feature ထွက်လာတော့တော်တော်လူကြိုက်များခဲ့ပါတယ်အခုဆိုတကောင်နဲ့တကောင်စင်ကောပြီးတော့ချလို့ရသွားပါပြီအဲ့လိုချနိုင်အောင်ပေးသက်ပြီးတော်တော်ကြာကြာကလေးကစောင့်နေကြတယ်လို့ကျွန်တော်တို့ထင်ပါတယ
် Pokemon Go game က2016 July မှာစထွက်ခဲ့တာပါ Augmented Reality သုံးပြီးတော့မှအပြင်မှာတကယ်ရှိတဲ့အရာတွေကို Smartphone တွေက game app ပေါ်မှာပေါ်အောင်လုပ်ထားတဲ့ game ထွက်လာတော့မြန်မာနိုင်ငံအပါအဝင်တကမ္ဘာလုံးကအသိအဆန်းဖြစ်ပြီးတော့လိုက်ကစားကြတာ Pokemon အကောင့်တွေကိုလိုက်ဖမ်းလို့ကားတိုက်မိတဲ့ gamer ယူမလားချော်လဲတဲ့ gamer ယူမလားတရင်တွေထဲမှာကိုပါရောပဲအခုတော့အဲ့လောက်ကြီးတွေ့ရလောက်အောင်မဟုတ်တော့ပြီပဲသူပြိတက်နဲ့သူဆက်ရှိနေတော့အစ်စ်ထွက်မဲ့ feature ကိုလည်းအားပေးကြလိမ့်မယ်လို့ဤပညာတက်တွေနဲ့ပတ်သက်ပြီးတော့ဒီဝေဘန်တုံးတက်တဲ့ Alpha Company ကတွဲဘက် editor Von Highfield ကဆိုရင
် The initial buzz around Pokemon has definitely died off but there are still sort of like 5 to 6 million people playing it daily which is not an insignificant amount
Pokemon Go ဒေသထွက်လာတော့ဟိုလေးတကြောကြောဖြစ်လာအောင်ရေဘန်စားခဲ့ပြီမဲ့အခုအဲ့လောက်မဟုတ်တော့ပါဘူးဒါပေမဲ့တနေ့နေ့ကစားနေကြသူ5တန်း6တန်းလောက်တော့ရှိနေသေးတော့နည်းတဲ့ပမာဏလည်းမဟုတ်ပါဘူးအခုတကောင်နဲ့တကောင်တိုက်လို့ရသွားပြီဆိုရင်သူတို့ကတော့တိတ်သဘောကျကြမှာပါဒီ feature ထွက်လာတာဟာနည်းနည်းနောက်ကျပေမဲ့နောက်ကျကြည့်တော့မဟုတ်ပါဘူ
း trainer battle feature အသစ်မှာကိုတည့်တဲ့ gamer ချင်းချင်းပိုပြီးမောအကောင်တွေတကောင်နဲ့တကောင်ချနိုင်တဲ့နေရာမှာလည်းနှစ်မျိုးရှိရဗျ local battle နဲ့ remote trainer battle ဆိုပြီးတော့နှစ်မျိုးကွာပါတယ် local ကတော့ gamer နှစ်ယောက်တနေရာထဲမှာရှိနေဖို့လိုပါတယ်ရင်ဆိုင်ချနိုင်ဖို့ကို smartphone app ရဲ့ဘတ်တယ်ကုတ်ကိုပြိုင်ဘက်ဂိမ်းမာကစကန်လုပ်တော့မှပွဲဆလို့ရပါပ
ါ Remote Battle ကတော့ကိုယ့်ရဲ့ Pokemon Go Game App ထဲမှာရှိတဲ့မိတ်ဆွေတကယ်ချင်းစီးရင် Friend List ထဲကဒီ Ultra နဲ့ Best Friend အဆင့်ရှိတဲ့တွင်နဲ့တနည်းအားဖြင့်မှရှိမနေလို့ရှိရင်လည်းအဝေးကနေတစ်ဖက်နဲ့တစ်ဖက်အကောင့်တွေချလို့ရတာပါနောက် Trainer Battle က Gym နဲ့ Raid Battle တွေထက်ကွာတာကကိုယ့်ရဲ့ Pokemon အကောင့်တွေကိုဒုတိယအဆင့်ပါဝါတိုးပြီးတော့မှဒီ Second Charge Attack လုပ်ခိုင်းလို့ရပါတယ်တိုက်ခိုက်တဲ့ပုံစံတွေပို့ပြီးတော့လုပ်လို့ရသွားတာပေါ့နောက်ကိုရေးထားတဲ့အကောင့်၃ကောင်ကိုလည်းပြောင်းပြောင်းပြီးတော့မှချခိုင်းလို့ရတယ်။တခုပဲဒီအကောင့်တစ်ကောင်လဲပြီးတိုင်းမှာနောက်တစ်ကောင်နဲ့ထပ်လဲနိုင်ဖို့အတွက်ကစက္ကန့်50ပြန်ဆောင်ရမယ်
။ Niantic ကုမ္ပဏီကတော့ဒီ feature စလုံးကြောင်းဖြစ်နေအောင်လို့အသေးစားအချိန်ယူထွင်ထားတယ်လို့ပြောပါရတယ်။ဒါပေမဲ့လည်း gamer တွေလက်တွေ့ကစားကြည့်ပြီးတော့လူလာတွေရှိလာရင်လည်းပိုကောင်းအောင်လုပ်သွားမယ်။ game ထဲမှာနောက်ထပ်အသစ်တွေပါလာအောင်လုပ်သွားမယ်လို့ဆိုတယ်မှသိရမှာ
။အခုလိုမျိုး battle feature ကိုထည့်ပေးပါလို့ Pokemon Go ပြည်သက်တွေတောင်းဆိုနေတာကြားပြီ။စားထက်၃ကလောက်ဒီ game အကြောင်းကိုမပြောကြတော့တဲ့အချိန်မှာ Niantic ကဒီ gamer တွေကိုပြန်ပြီးတော့ stress out နိုင်အောင်လုပ်တယ်လို့တချို့ကသုံးသပ်တယ်ကိုသားညုံရ Tom Regan ကတော့ဒီစားထက်၃ကလောက်များခဲ့တဲ့ပြည်သက်ရဖို့တော့အခု battle feature အစ်စ်က stress out နိုင်မှာမဟုတ်ဘူးလို့တွက်တယ
် It was a genuine incredible phenomenon when it first came out. I don't think anyone predicted that and I don't think it's ever going to top that again. So for many
ပထမစားထက်၃ကတော့တကမ္ဘာလုံးမှာပြောစရာဖြစ်လာအောင်ကိုကြော်ကြားခဲ့တာပါအဲ့လောက်ကြီးဖြစ်သွားမယ်လို့ဘယ်သူမှချိုးတင်တွက်ထားမယ်လို့ကျွန်တော်မထင်ပါဘူးအဲ့လောက်ဖြစ်တဲ့အခြေအနေမျိုးထပ်ဖြစ်မယ်လို့မထင်ပါဘူးဒါပေမဲ့ Pokemon Go ပိတ်တာတော်တော်များများအတွက်ကတော့ဒါမျိုးလုပ်လို့ရအောင်စောင့်နေကြတာတော်တော်ကြာပါပြီလောလောဆယ် Pokemon Go game ပြန်ခေတ်ဆလာနေပါတယ်အကောင့်တွေအလဲအလှယ်လုပ်နေတာနဲ့ပိုင်တဲ့ဗိုလ်လူသားတွေလုပ်လို့ရပြီးတဲ့နောက်ပိုင်း
ဒီ game ကိုကစားသူအများဆုံးအထိရောက်သွားပါတယ်အခုလည်းပဲစိတ်ဝင်တစားကစားကြမဲ့သူတွေအများကြီးရှိလာနိုင်ပေမဲ့ပထမစစထွက်ချင်းတော့များတော့ပဲမထင်ပါဘူ
း Von Highfield ကလည်းအခုမှ Pokemon Go game ကိုစပြီးကစားလာအောင်အထိတော့ဒါဆွဲဆောင်နိုင်မှာမလားလို့တန်ပြရှိတယ်
Niantic would like it to be a way to bring more people in. I'm not sure it necessarily will. I mean,
Niantic ကုမ္ပဏီကလူတွေပိုကစားလာအောင်ဆွဲဆောင်နိုင်တဲ့နည်းလမ်းတွေကိုရှာနေတာပါ။အများကြီးကိုထပ်ဆွဲဆောင်နိုင်မလားဆိုတော့မသေချာပါဘူး။ Pokemon Go game ကိုလက်ရှိကစားလက်စားရှိလူတွေပိုကစားကြပါလိမ့်မယ်။အရင်ကစားပူးသူတွေအနေနဲ့လည်းတကောင်နဲ့တကောင်ချနိုင်တယ်ဆိုလို့ပြန်ကစားလာနိုင်ကြပါတယ်။ဒါပေမဲ့အခုမှ Pokemon Go game စကစားလာအောင်ဆွဲဆောင်တာမျိုးတော့မဖြစ်နိုင်ပါဘူ
း။ Niantic ကုမ္ပဏီရဲ့ပြောရဆိုရင်စမတ်ဖုန်းပေါ်မှာကစားရတဲ့ Pokemon Go game app စထွက်ခဲ့တဲ့2016ဇူလိုင်လကလေးကအခုချိန်ထိဒီ game app ကို download လုပ်တဲ့အချိန်ပေါင်းတန်း800ကျော်ပါပြီရမဆိမမောင်ရဲ့
Pokemon အကောင့်တွေတစ်ဖက်နဲ့တစ်ဖက်တိုက်ကြရတဲ့ပွဲမှာအနိုင်ရသူ gamer တယောက်တည်းဖြစ်ပေမဲ့အတူတူကစားရတဲ့အတွက်ကြောင့်မို့လို့ gamer နှစ်ယောက်လုံးကိုစူးချတဲ့အနေနဲ့မိတ်ဆွေအဆင့်ကိုတိုးပေးပါရဲ့နောက် Pokemon အကောင့်လေးတွေရဲ့တိုက်ခိုက်ရေးပုံမြင့်လာအောင်လို့ train လုပ်ခွင့်ရမယ်တဲ့ကိုသားညုံရဲ့ Pokemon Go ရဲ့ trainer battle ကိုအခု December လရဲ့မှာစထုတ်ရင်းဒီလောလောဆယ် game ကစားရတဲ့အမြင့်ဆုံး level 40ရောက်နေတဲ့သူတွေကိုပဲပထမဆပြီးတော့ကစားခွင့်ပေးမယ်ဒီကမ္ဘာလုံးမှာဒီ wine ကစားကြရင် game server ကြီးမနိုင်မနေဖြစ်မှာဆိုလို့ရဲ့နောက်တော့မှဒီတစ်ဆင့်တစ်ဆင့်တခြား gamer တွေကစားလို့ရမယ်လို့ DNA ကုမ္ပဏီကပြောပါရဲ့ရှင်